ပြည်နယ်နိုင်ငံမြောက်ပိုင်းမှာတော့မိုးသည်ထန်ပြီးရေကြီးမြေပြိုလာကြောင်းလူဆန်5ဦးသေဆုံးခဲ့ရပါတယ်။တဘာဝဗေဒံအတွင်းအိမ်တွေမျောပါကောက်ပဲတည်နှံတွေနဲ့လမ်းတွေလည်းပျက်စီးခဲ့ရပြီးအနည်းဆုံး12ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့ဗေဒုက္ခဆိုင်ရာစီမံခန့်ခွဲရေးဌာနကပြောဆိုထားပါတယ်။ မုန်တိုင်းထံကြောင့်ဒေါ်လာ6တန်းကျော်ကိုပျက်စီးခဲ့ရတယ်လို့လည်းပြောဆိုထားပါတယ်။ပြည်နယ်နိုင်ငံမှာတဘာဝဗေဒံကြောင့်နှစ်စဉ်လူပေါင်းများနဲ့ချီတည်ဆုံရတယ်လို့စိုက်ပျိုးရေးနဲ့လမ်းပန်းဆက်သွယ်ရေးလိုအခြေခံအဆောက်အုံတွေလည်းပျက်စီးရတာကြောင့်ဒေါ်လာတန်းနဲ့ချီပြီးဆုံးရှုံးနေရတာဖြစ်ပါတယ်။